အာတာတိယဆောင်အောင်ရင်ထွေးတည်ဆုံမှုနဲ့ပတ်သက်ပြီးအစ်မင်းဥပဒေအရတန်းတချို့ကိုအာဒတိလန်ဆာမှုတိုက်ဖြတ်ရေးကော်မရှင်ကအရေးယူလိုက်တာကြောင့်တရားစီရင်ရေးအပေါ်လူလူရဲ့ယုံကြည်မှုပြန်ရလာစေနိုင်တဲ့အစပြုလှုပ်ဆောင်မှုတစ်ခုဖြစ်ဥပဒေပညာရှင်တွေကကြိုဆိုကြပါတယ်။ဒါပေမဲ့လည်းတရားစီရင်ရေးကိုမထီမဲ့မြင်လို့ရတဲ့လူရဲ့တွေကိုဒီထက်ပိုပြီးတိတိယယောက်ကန်တွယ်ဖို့လိုအပ်မယ်လို့အကြံပြုပြောဆိုပါတယ်။ VOA သတင်းတော့ကိုကောင်းဆန်ဟင်းကတင်ပြပေးပါမယ်။
အခရီးလိုက်ဆိုင်မှုတိုက်ရိုက်ဥပဒေနဲ့အမှုခွင့်အရေးယူထားသူတွေထဲမှာရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူးလဲပါဝင်တဲ့အတွက်အနေဒီအစိုးရလက်ထက်မှာတရားရေးမှန်တိုင်ကရာထူးအမြင့်ဆုံးဥပဒေအရာရှိတဦးကိုအရေးယူလိုက်တာဖြစ်တဲ့အကြောင်းပြည်တွင်းသတင်းစာတွေမှာရေးသားထားပါပဲ။ဦးဟန်ထူးနဲ့အတူရန်ကုန်တိုင်းဒေသကြီးဥပဒေအရာရှိနဲ့ရန်ကုန်အစိုးရခင်ဥပဒေအရာရှိတွေအပါအဝင်စုစုပေါင်း6ဦးကိုအရေးယူလိုက်တာဖြစ်ပါတယ်။ဒီဥစ္စာအောင်ရွေးတည်ဆုံတဲ့အမှုရုပ်သိမ်းခွင့်ပြုတဲ့ကိစ္စမှာလက်ငွေနဲ့တစိုးလက်ဆောင်တွေရယူပြီးတရားလူပြတ်သက်တွေကိုတမင်ပေါ်ပေါ်ရော့ရော့စစ်ဆေးတယ်။တရားခံတွေပြည့်မှုကျူးလွန်ကြောင်းတရားလူပြတ်သက်တွေကထွက်ဆိုနိုင်ခြင်းမရှိတဲ့အခြေအနေဖြစ်အောင်ဖန်တီးခဲ့တယ်။ဒါကြောင့်အရေးယူနိုင်ရေးစောင့်ရဲလျက်ရှိတယ်လို့အဂတိလိုက်စားမှုတိုက်ရိုက်ရေးကော်မရှင်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီလိုအရေးယူစောင့်ရဲတာကိုဥပဒေပညာရှင်တွေကကြိုးဆိုကြပါတယ်။တရားလွတ်တော်ရှင်တွေဦးတော်ဝဲဆောင်ကအခုလိုပြောပါတယ်
။ဒီလိုလုပ်လိုက်တဲ့အတွက်တရားစီရင်ရေးပေါ်မှာပြည်သူတွေရဲ့ယုံကြည်ကိုးစားမှုကမြင့်မားလာမယ်။မှန်ကန်မှုတွေလည်းကြီးထွားလာမယ်။အဲလိုပဲကျွန်တော်တို့ကမြင်တဲ့အတွက်ဒါကိုကြိုးဆိုပါတယ်။ပြည်ပြည်ရောက်ရောက်ဟန်တာလုပ်တဲ့စာပြနမူနာပြစ်ဒဏ်ကျူကိုပေးဖို့လည်းလိုတယ်လို့ပဲကျွန်တော်တင်ပြချင်ပါတယ
်။ဒီဘက်ကိုရုပ်သိမ်းခွင့်ပြုလိုက်တဲ့တရားရုံးဆုံးမချက်ထွက်လာပြီးတဲ့နောက်အများပြည်သူကြားမှာအပြင်းအထန်ဝေဖန်ပြောဆိုတာတွေထွက်ပေါ်ခဲ့ပါတယ်။တမသာဦးဝင်းမြင့်ကိုလည်းကအမှုကိုနေမနဲ့တကွာအတိအကျဖော်ပြပြောဆိုတာမဟုတ်ပေမဲ့လည်းမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာတိတ်ဆောင်ပြိုလဲနေတဲ့အခြေအနေကိုရောက်နေပြီးတစ်သက်လုံးမှမကြားဘူးခဲ့တဲ့တရားရုံးဆုံးမချက်တွေကိုကြားနေရတာကြောင့်ဒါတွေကိုပြန်လည်တည်မှတ်ဖို့အတွက်အစစ်အစစ်တာဝန်ယူမှုတာဝန်ခံမှုနဲ့လှုပ်ဆောင်သွားကြဖို့ဇူလိုင်လကုန်ပိုင်းကတိုက်တွန်းခဲ့ပါလေ။အခုဥပဒေရေးရာဝန်ထမ်းတချို့ကိုအရေးယူလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအခရီးလိုက်စားမှုတိုက်ခိုက်ရေးကော်မရှင်ကျော်ရေးဆိုခွင့်ရှိသူဦးကျော်စိုးကအခုလိုပြောပါတယ်။
တော်တော်များများကျွန်တော်ကဒီဝနာနဲ့မြေရောက်ချမှာတော့ကျွန်တော်တို့ကဒါအမှုဖွင့်ပြီးတော့မှအရေးယူထားပါတယ်နော်ဒီ6ရောက်လုံးနဲ့ကျွန်တော်တို့ထိန်းသိမ်းထားပါတယ်ခင်ဗျာတက်ပြီးတော့ကျွန်တော်တို့တိုင်းဒေသကြီးတရားထွက်တော်မှာကျွန်တော်တို့တရားစတင်မှုဆက်သက်ဆောင်ရွက်နေပါတယ်ခင်ဗျာ
အရေးယူခင်ရတဲ့ဥပဒေပညာရှင်တွေနဲ့တရားဥပဒေစိုးမိုးရေးလှုပ်ဆောင်သူတွေဘက်ကအမှုနဲ့ပတ်သက်ပြီးလက်ငွေဘလောက်ရယူခဲ့တယ်ဆိုတာအခရီးလိုက်ဆိုင်မှုတိုက်ရိုက်ရေးကော်မရှင်ကထုတ်ပြန်ချက်မှာအတိအကျဖော်ပြမထားပါဘူးဒီနေ့သတင်းတွေမှာတော့အစစ်အစစ်လက်ယူခဲ့တဲ့ငွေပေါင်းဟာ7,900ကျော်ရှိတယ်လို့ဖော်ပြပြီးဒီပမာဏနဲ့ပတ်သက်လို့လည်းအငြင်းပွားမှုတွေရှိနေပါတယ်။ဒီအမှုနဲ့ပတ်သက်လို့တရားဥပဒေရေးရာဝန်ထမ်းတချို့ကိုအရေးယူလိုက်ပေမဲ့ရှေ့ဆက်ပြီးထိရောက်အောင်လုပ်ဆောင်ဖို့လိုမယ်လို့တရားလွတ်တော်ရှင်းနေဦးရောပဲဆောင်းကပြောပါတယ်
။အခုဒီအပပြုတ်ဆောင်အရေးတွေနော်လူမဆန်စွာတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ်ပေါက်လာတဲ့တရားစီရင်အခြေအနေကတရားလို့တော်ရှိနေကနေမှသမရဖြစ်သွားတယ်သမရကြီးတည်သွားလို့အဲလိုပဲသမရကြီးမတည်သေးတဲ့မြုပ်ွယ်နေတဲ့အောက်ခြေမှာမြုပ်ွယ်နေတဲ့အမှုတွေလည်းအများကြီးရှိတယ်နော်အဲ့ဒီအရာတိုင်တာတင်းကြီးမှမြေမြုပ်ခံတာလို့နော်စွမတွလေးရပဲနေမြေမြုပ်ခံတာတဲ့တိုင်တာတွေအောက်မှာပြိနေလို့ပါအဲ့တော့ဒီလိုအရာကဘာလဲဆိုတော့တိုင်တာကိုအကောင့်ထဲမပေါ်ဘူးဗျာထာနာဆိုင်ရာဒီမှာဖြစ်နေတာတိုင်သာလိုင်းအရင် policy တိုင်းပဲတိုင်မှာချိန်ပြစ်စာလို့ချင်းနဲ့ပြည့်ဆိုပြီးတော့ထောက်ထုံးမှုမရှိလို့အခုလိုကြီးကြီးမားမားဟိုးလေးတကျော်စက်ပနာကြီးကသမရတည်သွားလို့ပေါ်လာတာမဟုတ်ရင်အောက်ခြေမှာပဲဖုံးဖုံးဖိပြီးနေရက်မြုပ်သွားနိုင်ပါတယ်ပေတဲ့လူလည်းပေလွတ်တဲ့လူလည်းလွတ်နေတရားစီရင်ကိုဒီလူတွေအတင်းချင်းသိခံရအောင်လုပ်တာအဲ့တော့အခုတော့
အစီလိုက်စားမှုတက်တဲ့ကော်မရှင်ကျော်ရေးဆိုခွင့်ရှိသူဦးကျော်စိုးကတော့ဥပဒေနဲ့အညီတိုင်ကြားမှုတွေကိုအရေးယူဆောင်ရွက်နေတဲ့အကြောင်းဒါပေမဲ့လည်းတိုင်ကြားသူတွေရဲ့အခွင့်အရေးကိုကာကွယ်တဲ့အနေနဲ့တိုင်ကြားစာရင်းနဲ့ပတ်သက်ပြီးထုတ်ဖော်ပြောဆိုမှာမဟုတ်တဲ့အကြောင်းလည်းရှင်းပြပါမယ
်ကျွန်တော်တို့တိုင်တာတောင်ရောက်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကလက်ခံရကျွန်တော်တို့သုံးသပ်တဲ့ကော်မရှင်ဖွဲ့ဝင်တွေကိုတင်ပြပြီးတော့မှကော်မရှင်ဖွဲ့ဝင်ရသုံးသပ်ချက်ကိုတစ်ခါထားပြီးတော့ကော်မရှင်စည်းဝေးပြင်ပြီးတော့မှကော်မရှင်စည်းဝေးရသုံးချက်တွေရဒါကတော့ဥပဒေနဲ့ကျွန်တော်ဥပဒေနဲ့ပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီထောင်ရွက်ပေးလို့ရတယ်ဆိုတဲ့ကိစ္စလေးကိုကျွန်တော်ဆောင်ရွက်ခြင်းဖြစ်တာပဲခင်ဗျာထောင်ရွက်ပါခင်ဗျာ
ဥတော်ဆိုပြောပြသွားတာပါအခုဟာတာတရုတ်ဆောင်အော်ရထွေးတည်ဆုံမှုနဲ့ပတ်သက်ပြီးအစ်မဥပဒေအရာတွေတချို့ကို အခရီးလိုက်စားမှုတိုက်ရိုက်ကော်မရှင်ကအရင်ယူလိုက်တာကတော့တရားစီရင်ရေးအပေါ်လူလူရဲ့ယုံကြည်မှုပြန်ရလာနိုင်စေတဲ့အစပျိုးလှုပ်ဆောင်မှုတစ်ခုအဖြစ်ဥပဒေပညာရှင်တွေနဲ့ပြည်တွင်းနိုင်ငံရေးတုံးသက်သူတွေကကြိုးဆိုကြပါတယ်ခင်ဗျာ
ကိုကောင်းဆိုင်ရင်တင်ပြပို့ထားတာပါ